မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတက်ဖြစ်တဲ့ဆွေဆွဆွေချက်အတွေ့ရင်ဆိုင်ဖြေရှင်းဖို့နယ်သာလန်နိုင်ငံတဟိတ်မြို့မှာရှိတဲ့ ICJ နိုင်ငံကတရားရုံးကိုတွားရောက်နေတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောက်ခံပွဲကိုဒီကနေ့ဒီဇင်ဘာ10ရက်ရန်ကုန်မြို့မဟာဗန္ဓုလပန်းချီမှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုယ်တိုင်တွားရောက်တည်နေခဲ့တဲ့ VOA သတင်းတော်စုစုကတင်ဆက်ပေးပါမယ်ရှင်။
မြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုသိမ့်ဆက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုသာဂမ်ဘီယာနိုင်ငံကကမကထပြုပြီး ICJ နိုင်ငံကတရားရုံးမှာအမှုဆွဲတင်လိုက်တာပါ။ဒါကိုရင်ဆိုင်ဖြေရှင်းဖို့အတွက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့ကိုမြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိမိပြီးမှဒေါက်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံကမြို့အသီးသီးမှာထောက်ခံပွဲတွေကျင်းပနေတာဖြစ်ပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့မှဒေါက်ဆန်းစုကြည်ကိုထောက်ခံသူတွေစုစည်းပြီးမဟာဗန္ဓုလပန်းချီမှာလူမျိုးထောက်ခံပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီပွဲမှာဗုဒ္ဓဘာသာဝင်တွေနဲ့အတူအစ္စလာမ်ဘာသာဝင်၊ဟိန္ဒူဘာသာဝင်၊ခရစ်ယာန်ဘာသာဝင်တွေအပါအဝင်ဘာသာအသီးသီးကဆုတောင်းမေတ္တာပို့သကြပါတယ်။မြောက်ရီစီကတော့အရှင်အရိယဝန်သားပြီးဝန်သားကဗုဒ္ဓဘာသာကိုစားပြုပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လုပ်ရက်ကိုထောက်ခံအားပေးကြောင်းအခုလိုမိန့်ကြားခဲ့ပါတယ်။
တာဝန်ယူမှုတာဝန်ခံမှုစိတ်ဓာတ်အပြည့်ရှိသောသရုပ်တို့၏နိုင်ငံကောင်းဆောင်ဒေါ်ဆန်းစုကြည်အားမိမိတို့ဘာသာရေးကောင်းဆောင်များနဲ့အတူဗုဒ္ဓဘာသာအားလုံးတို့နဲ့တကွနိုင်ငံသူနိုင်ငံသားအားလုံးတို့ကလည်းတစ်ခဲနဲ့ယုံကြည်ထောက်ခံအပ်ပါကြောင်းကမ္ဘာတို့အတူပေးကြညာအပ်ပါသည်အကျဉ်းရိယဝန်သားပြည်ဝန်သားရဝတ်ဆရာတော်
ကမ္ဘာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုအတွက် ICJ နိုင်ငံကတရားရုံးမှာ၃ရက်ကြာကြားနာမှုကိုဒီကနေ့စတင်မှာဖြစ်ပြီးကြားနာမှုပထမဆုံးနေ့မှာကမ္ဘာနိုင်ငံကဆောက်လဲတာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ဒေါက်တာဆန်းစုကြည်ထောက်ခံပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်အစိုးရတာဝန်ရှိသူတို့တက်ရောက်ခဲ့ကြပြီးနိုင်ငံကုန်သိခကာကွယ်ဖို့အမေစုနှင့်ရပ်တည်စုဆိုပြီးပြည်သူတွေနဲ့အတူချွေးကြော်ခဲ့ကြပါတယ်။အစ္စလာမ်ဘာသာကိုကိုးစားပြုပြီးဥတင်ကတော့မြန်မာနိုင်ငံမှာမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုကိုမြန်မာနိုင်ငံသူအားလုံးတာဝန်ယူနိုင်မှုပြောဆိုခဲ့ပါတယ်
။မြန်မာနိုင်ငံအတွင်းမရှိမဖြစ်လိုအပ်နေတဲ့တရားမျှတမှုနဲ့မြန်မာပြည်တို့ကိုမိမိတို့အားလုံးပြီးတာဝန်ယူတာဝန်ခံမှုစိတ်ဓာတ်ဖြင့်ဘောတော်မြေကြီးကြီးအမတ်အများဖြစ်ပြီးတိုင်းပြည်၏အထူးစည်းဝါးကိုလည်း
အစီအစဉ်နိုင်ငံကတရားရုံးမှာရင်ဆိုင်ဖြေရှင်းမှုအတွက်ရောက်ရှိနေတဲ့ဒေါက်တာဆန်းစုကြည်ကိုအားပေးထောက်ခံတဲ့လူမျိုးထောက်ခံပွဲတွေကိုဒီကနေ့မှရန်ကုန်မြို့အပါအဝင်မန္တလေး၊စကိုင်း၊ပဲခူး၊ဧရာဝတီစတဲ့နေရာတွေမှာလည်းပြုလုပ်နေပြီးပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေကလည်းထောက်ခံပွဲကိုအသီးသီးရှင်းပနေကြပါတယ်။